မြန်မာနိုင်ငံမှာအခုရပ်ပိုင်းနေအတွင်းတိုင်းနယ်ပြည်နယ်တချို့မှာမိုးတိထန့်စွာရွာသွန်းပြီးတော့ရေကြီးရေဆန်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ရေဘေးတင့်ပြည်သူတွေဟာထောင်နဲ့ချီပြီးရှိပါတယ်လို့ပရာဟိတအကူအညီပေးနေသူတွေကပြောပါတယ်။မွန်ပြည်နယ်ကြိုင်မျောမြို့နယ်ဦးလေးကျေးရွာမှာဆိုရင်ဒီကနေ့အထိရွာလုံးကျွတ်နေပါရေနစ်မြုပ်နေပါတယ်။ကရင်ပြည်နယ်ဘက်မှာဆိုလည်းကြာရင်စိတ်ကြီးမြ ကိုးနဲ့အေရဝတီတိုင်းဒေသကြီးတွေကနေရာတချို့မှာဇူလိုင်လ22ရက်နေ့ကနေစတင်ပြီးတော့ကနေ့အထိမိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးရေများရေနစ်မြုပ်လို့ပြည်သူတွေထောင်ထဲချီပြီးတော့ဘေးလွရာကိုအရေးပေါ်ပြောင်းရွှေ့နေထိုင်နေရပါတယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်အထင်အမြင့်ရေတက်လာလို့ဦးလေးရွာငပြေမရွာမဲကတန်ရွာစတဲ့မြကန်းနဘူးဘေးတစ်ဆောင်မှာရှိတဲ့ကျေးရွာတွေအကုန်လုံးရေနစ်မြုပ်ကုန်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဦးလေးကျေးရွာဟာဆိုရင်ရွာလုံးကျွတ်နေပါရေနစ်မြုပ်သွားတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိန်းမြင့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့ကလေးကစတင်မိုးကြီးခဲ့ပြီးတော့အထင်အမြင့်ရေမြင့်တက်လာတာပါ။ဇူလိုင်လ26ရက်နေ့မှာတော့ရေစမြုပ်ခဲ့ပြီးရေကမကျသေးဘဲနဲ့ဆက်လက်မြင့်တက်လာနေစေဖြစ်လို့အခုချိန်ထိအခြေအနေကတော်တော်လေးကိုဆိုးဝါးနေတယ်လို့ပြောပါတယ်။လက်ရှိမှာတော့တချို့အိမ်တွေအိမ်ခေါင်မိုးအထိနစ်မြုပ်နေပါတယ်။ဒါကြောင့်နီးစပ်ရာစာတင်ကြောင်းဖုန်ကြီးကြောင်းဆွေမျိုးသားချင်းတွေရဲ့အိမ်မှာပြောင်းရွှေ့နေထိုင်ကြရပြီးတွားလာလို့မရတာကြောင့်အစားအသောက်အခက်အခဲဖြစ်နေပါတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိမ်းမြင့်ကဆိုပါတယ
်။ငါရဲ့ထွားရက်ရှိတချို့ကအောက်ထပ်တွေမြုပ်တယ်၊တချို့ကတိုင်လုံးမြုပ်တယ်၊အနိုင်ပိုင်းတွေကလုံးမြုပ်တော့တော့တချို့ကနှစ်ထပ်တစ်ထပ်ကျန်တယ်၊တချို့ကတစ်ထပ်အိမ်တွေကလုံးမြုပ်တယ်။ဒီဘက်ကပြောင်းရွှေ့တော့ပြောင်းရွှေ့ကြတော့မြေတွေကပြောင်းရွှေ့တယ်အဲ့တော့သူကအခု330 6ရှိတယ်မြုံနေတာဇုံလုံးတော့ဒီမီဒီယာကျော်လုံးဒီမှာတော့ရာရမာရော1220ရှိတယ
်မွန်ပြည်နယ်ဘက်မှာတော့ပေါင်မှုရုံကြိုင်မြောရေချောင်းစုံစတဲ့မြို့နယ်တွေဟာမြို့နယ်အလိုက်တပတ်ကြာကြာရေကြီးမှုထန်နဲ့ရင်ဆိုင်နေရပါတယ်အလားတူကရင်ပြည်နယ်ဘက်မှာလည်းမြဝတီဖက်အန်ကွန်ကရစ်လိုင်းဘွဲ့ကြိုင်စိတ်ကြီးမြို့တွေမှာလည်းရေနစ်မြုပ်နေတာ9ရက်ပြည့်သွားပြီလို့ပရဟိတကူညီပေးနေသူတွေကပြောပါတယ်ကြိုင်စိတ်ကြီးမြို့မှာတော့ရေကြီးလို့ဇူလိုင်လ25ရက်နေ့ညနေပိုင်းကရေမြုပ်တဲ့အိမ်တွေကိုစပြီးတော့ပြောင်းရွှေ့ပေးခဲ့ပြီးတော့နောက်ရက်တွေမှာလည်းဇမိမြေရေဆက်လက်ပြီးတော့တက်လာလို့ရေနစ်မြုပ်နေတဲ့ရက်ွက်တွေထပ်ပြီးတော့ပြောင်းရွှေ့နေရပါတယ်ဒီကနေ့ထိမှာတော့ရေဘေးတင်တဲ့အိမ်ဆောင်စုက140လူဦးရေက600ကျော်လောက်ဘေးလွရာကိုပြောင်းရွှေ့ထားရတယ်လို့ကြိုင်စိတ်ကြီးမြို့နယ်မီးတက်တက်ဦးစီးဌာနဒုတိယဦးစီးမှုလှမင်းထွန်းကပြောပါတယ်ရင်းနှီးမြုပ်လို့နေအိမ်တွေထဲမှာပိတ်မိနေတဲ့ပြည်သူတွေကိုလည်းထပ်မံခေါ်ထုတ်ပြီးတော့ကယ်ဆောင်ပေးနေရတယ်လို့ပရဟိတာကူညီပေးနေတဲ့ကိုဟိမ်းမိုးဦးကပြောပါတယ
်။ရေကတော့မချသေးဘူး။ကျွန်တော်လက်ရှိကတော့ရေတိုင်နေတယ်ပေါ့။ဒီကတော့လက်ရှိမှာကျွန်တော်အင်ဂျင်100ကျော်လောက်ပြောင်းလာတယ်။ကျွန်တော်တို့ကဆိုင်ကလုန်းဆန္ဒဆိုရှိတယ်လေ။အဲ့ဒီဆိုင်ကလုန်းဆန္ဒပေါ်တော့ကျွန်တော်တို့ဘေးလို့ရရှိတာတယ်။ပြီးတော့ရေထဲမှာလည်းတချို့ဟိုမပြောင်းရှိတဲ့အိမ်တွေလည်းကျန်ကျန်တဲ့အိမ်လည်းရှိတယ်။နောက်ရေဆက်တိုးပြီးတော့အဲထဲမှာပိတ်မိတာတွေလည်းကျွန်တော်တို့အခုလက်ရှိမှာမီးတက်နေကျွန်တော်တို့ပရဟိတာနဲ့ဗော်လန်တီယာနဲ့ပေါင်းပြီးကယ်ဆယ်ရေးလုပ်နေရတယ်လည်းရှိတယ်
။ဒီအပိုင်းမှာတော့မိုးသီးထန်ပြီးတော့ရေလွှမ်းမိုးမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းအေရဝတီတိုင်းဒေသကြီးတွေမှာတော့နောက်တရက်လောက်နေရင်တော့မိုးရွာနှုံးကရော့ကျပြီးတော့ရေပြန်ကျလာမှာဖြစ်ပေမဲ့အခုကာလကတော့မိုးများနေတဲ့အချိန်ဖြစ်လို့မြစ်ချောင်းကန်းနဘေးတွေမှာနေထိုင်တဲ့ပြည်သူတွေအထူးသတိပြုဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလားဖေးသားညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ
်ဒီနေရာမှာရှိတဲ့ဒီမြစ်တီချောင်းငယ်လေးဘုန်းတော်ဒီနေရာလေးမှာတော့ဒီစိုးရင်မကိုကျော်လွန်ပြီးတော့မှရေပြည်ရှင်မှုတွေဖြစ်နေတဲ့နေရာမျိုးရှိပါတယ်ခင်ဗျာဒီမိုးကောင်းတဲ့ဥစ္စာတွေကတော့နောက်တရက်နောက်ဆိုရင်တော့နောက်တရက်နောက်ဆိုရင်တော့မိုးပြန်ပြော့မိုးကနည်းနည်းပြန်ကျနာမယ့်နေရာမျိုးရှိတယ်ပေါ့နော်အမှန်ကြရအောင်ဆိုတော့ကျွန်တော်တို့မိုးကနည်းနည်းပြန်ကျတော့ပြီဆိုရင်တော့နောက်ကလေးရှိကြီးနေတဲ့ရေကနည်းနည်းဟိုပြန်ကျတော့မယ့်အနေအထားမျိုးတော့ရှိပါတယ်ဒီကာလကကျွန်တော်မိုးလေကာလကနည်းနည်းဆင်းတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရေကြီးရေချမ်းမှုတွေဟိုဖြစ်နေကြဖြစ်တဲ့ကာလဖြစ်တော့ကျွန်တော်လည်းဩဂတ်စနေမှာအဲ့တော့ကြောင့်မြေချောင်းပြည်နားမှာရှိတဲ့ဒီလူတွေအနေနဲ့မိလို့ရည်စည်ကြနေမှာဒီမိုးကြီးမယ်ဆိုရဲဘောကမှန်ချက်တွေအများမျိုးတွေရှိလာပြီဆိုရင်တော့အထူးသတိပြုဖို့လိုပါတယ်မြေကြီးရုပ်ရည်မြင့်တက်လာလို့အများမျိုးတွေဖြစ်နေပါတယ်
အခုရပိုင်းတိုင်းနဲ့ပြည်နယ်တို့ချို့မှာတော့မိုးသီးထန်စွာရွာသွန်းရေကြီးပြီးတော့ရေပေးသင့်တဲ့ပြည်သူတွေထောင်ထဲချီပြီးတော့ဘေးလွရာကိုအမြန်ပြောင်းရွှေ့နေထိုင်နေရပြီးတော့နေထိုင်စားသောက်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရတာပါဒါပေမဲ့လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကတာဝန်ရှိတဲ့သူတွေကို VOA ကနေတယ်လီဖုန်းနဲ့အချိန်ကြီးဆက်သွယ်ခဲ့ပေမဲ့လို့တော့လက်ခံဖြေကြားခြင်းမရှိပါဘူးရှင်